2018年ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုပြည်ထောင်စုလွှတ်တော်မှဒီကနေ့တင်သွင်းခဲ့ပြီးတော့အစီရင်ခံစာပါအကြံပြုချက်တွေကိုအခုဇူလိုင်လကုန်ပိုင်းလွှတ်တော်မှအခြေတင်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ပူးပေါင်းကော်မတီမှာပါဝင်တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကတော့လက်ရှိဆောင်ရွက်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်
45ဦးပါတဲ့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2010ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီက၄လကျော်ကြာကာလအတွင်းမှာအစည်းအဝေး25ကြိမ်တည်းမှနေကျင်းပပြီးတဲ့နောက်မှာပြည်ထောင်စုလွှတ်တော်ကိုဒီကနေ့အစည်းအဝေးခန်းစာတင်သွင်းခဲ့တာဖြစ်ပါတယ်။ပူးပေါင်းကော်မတီက2010ဖွဲ့စည်းပုံအခြေခံဥပဒေပါအခန်း15ခန်းနဲ့နောက်ဆက်တွဲဇာတ်ငါးခုကိုစစ်စစ်လေးလာတုံးသက်ပြီးတဲ့နောက်အကြံပြုချက်3900ကျော်တင်ပြထားကြောင်းပူးပေါင်းကော်မတီရဲ့အတွင်းမှဒေါက်တာမြတ်ညာနာဆိုးကပြည်ထောင်စုလွှတ်တော်မှာအစည်းအဝေးခန်းတင်ပြပါတယ်။
အကြံပြုတင်ပြအစူစီးချက်များအနေနဲ့ကတော့ကျွန်တော်ရှင်းဦးစွာတင်ပြခဲ့လိုပါပဲ၄မျိုး၄စားဖြစ်ပါတယ်ခင်ဗျာပြင်ဆင်ဖို့ဖြည့်ဆွတ်ဖို့ပယ်ဖြတ်ဖို့ဒါတွေကအကြံပြုတင်ပြတာပါအကြံပြုတင်ပြခဲ့ခြင်းမရှိတဲ့ပုံမှန်ပုံမှန်ခွဲများကိုတော့ကျွန်တော်တို့ကမူလအတိုင်းထားရှိရန်ဆိုပြီးတော့စူးစီးထားရှိခဲ့တာဖြစ်ပါတယ်အဲ့တော့ပြင်ဆင်ဖြည့်ဆွတ်ပယ်ဖြတ်ဖို့ဖွဲ့စည်းပုံအခြေခံဥပဒေတရားလုံးပေါ်မှာတင်ပြချက်ပေါင်းစုစုပေါင်း3965ချက်ရှိပါလေ
ဒီပြင်ဆင်တဲ့အကြံပြုချက်တွေကိုပြည်တော်စုလွတ်တော်ကိုယ်စားလှယ်ရေးစီကိုဖြန့်ဝေထားပေးမယ်အစည်းအဝေးခန်းစာဖတ်ကြားရမှာဘယ်ပုံမှန်တွေကိုဘလို့ပြင်ဆင်မယ်ဆိုတာကိုတော့ထည့်သွင်းထားတာမရှိပါဘူးလွတ်တော်ပူပေါင်းကော်မတီရဲ့ဒီအစည်းအဝေးခန်းစာကိုကော်မတီမှပါဝင်သူအားလုံးလက်မှတ်ရေးထိုးပြီးသဘောကွဲလွဲချက်တွေကိုအစည်းအဝေးခန်းစာမှာပူးတွဲဖော်ပြဖို့ကော်မတီလုံထုံးလုံးနဲ့လမ်းညွှန်မှာပါရှိပါတယ်ဒါကြောင့်ကော်မတီမှာပါဝင်တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကတရားသဘောထားမှတ်ချက်3ချက်တင်ပြထားကြောင်းဒေါက်တာမြတ်ညာနာဆိုးကပြည်တော်စုလွှတ်တော်ကိုအခုလိုဆက်လက်တင်ပြခဲ့ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ပူးပေါင်းကော်မတီဖွဲ့စည်းဆောင်ရွက်ခြင်းသည်ဖွဲ့စည်းပုံအခြေခံဥပဒေအခန်း7နှင့်ကိုက်ညီခြင်းမရှိသောကြောင်းတက်မတော်သားလွှတ်တော်ကိုယ်စားလှယ်များကကော်မတီဖွဲ့စည်းရန်အဆိုတင်သွင်းစဉ်ကပင်ကန့်ကွက်ခဲ့ပြီးဖြစ်ပါသည်။အချက်1အနေနဲ့ကတော့တို့ရတွင်ပြောင်စုတော်မှမဲခွဲဆုံးဖြတ်အတည်ပြုပြီးအဆိုပါကော်မတီကိုဖွဲ့စည်းခဲ့ခြင်းဖြစ်၍ပြင်ဆင်ရေးပူးပေါင်းကော်မတီတွင်တက်မတော်သားလွှတ်တော်ကိုယ်စားလှယ်များကပြောင်စုတော်၏ဆုံးဖြတ်ချက်ကိုလေးစားလိုက်နာသောအပြင်ပါဝင်တက်ရောက်ခဲ့ပါသည်အမှတ်3ချက်ထို့သောတက်ရောက်စဉ်တွင်လည်းတက်မတော်သားလွှတ်တော်ကိုယ်စားလှယ်များမှပြင်ဆင်ရန်အဆိုပြုချက်များတင်သွင်းခြင်းဒေါ်ရအမှတ်ချက်ပြုခြင်းတို့ကိုစောင့်ရခဲ့ခြင်းမရှိပါယခုပူးပေါင်းကော်မတီအစည်းအဝေးခန်းစာဆိုင်ရာလုပ်ငန်းရှင်များသည့်ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဖြန့်နှံ့ချက်များနှင့်ကိုက်ညီမှုမရှိပါကြောင်းသဘောထားမှတ်ချက်ပြုပါသည်ဆိုပြီးတော့တရားသဘောထားမှတ်ချက်ပြုထားတာကိုလည်းကျွန်တော်တို့အနေနဲ့ပူရဲတင်ပြအပ်ပါတယ်ခင်ဗျာ
ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းရှင်နဲ့ပတ်သက်ပြီးနိုင်ငံရေးလေးလာတုံ့တက်သူဒေါက်တာရံမျိုးသိန်းကသူ့အမြင်ကိုအခုလိုပြောဆိုပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေအကျတဲကိုကျော်လွှားနိုင်မှုဆိုရင်အစိုးရဘက်ချုပ်ဘက်ဟိုအချက်ဖက်ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့တမတော်ခေါင်းဆောင်တွေကြားမှာဟန်ချက်မြင်ကြီးပူပေါင်းဆောင်ရွက်နိုင်ဖို့ဟာအင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကတော့မြင်ပါတယ်။ဒါမဲ့ပေါ့လေ။နော်ဥပဒေချမ်းရေးဆွဲတဲ့အပိုင်းဥပဒေချမ်းကိုဆွေးနွေးတဲ့အပိုင်းနော်ဥပဒေချမ်းကိုပြည်တော်စုလွတ်တော်မှာအတည်ပြုချက်ရယူတဲ့အပိုင်းတွေမှာနော်အချက်ဖက်ခေါင်းဆောင်တွေစစ်ဖက်ခေါင်းဆောင်တွေနဲ့ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေနဲ့တမတော်သားလွတ်တော်ကိုယ်စားလှယ်တွေကြားမှာနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ဖြည်းဖြည်းရောက်ရောက်ကြဲကြဲပြန့်ပြန့်ပူးပေါင်းဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်
။လွတ်တော်ကိုယ်စားလှယ်ထံကိုဖြန့်ဝေထားတဲ့အကြံပြုချက်3900ကျော်ကိုဆွေးနွေးဖို့အတွက်လာမယ့်ဇူလိုင်လ22ရက်နေ့မှာနောက်ဆုံးထားပြီးအမည်စင်းပေးပို့ကြဖို့ကိုလွတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်။လွတ်တော်အတွင်းမှာဒီအကြံပြုချက်တွေကိုဆွေးနွေးဆုံးဖြတ်အတည်ပြုပြီးတဲ့နောက်မှာအခြေခံဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းကိုနယ်ပယ်အသီးသီးကလူပုဂ္ဂိုလ်ဌာနအဖွဲ့အစည်းတွေစီကနေအကြံဉာဏ်ရယူပြီးဆက်လက်ပြုစုသွားမှာဖြစ်ပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး ကျွတ်တော်ပူပေါင်းကော်မတီကနေလွှတ်တော်ကိုတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ချက်အစိုးရရဲ့မှာတော့အများကနေစိတ်ဝင်စားတဲ့သမ္မတအရေးချင်းကိုကန့်သက်ထားတဲ့ပုံမှန်59ကိုစာလုံးလိုပုံမှန်200တန်းချက်နှစ်ပါတက်မတော်ကပြည်တော်စုဝင်ကြီးတချို့ကိုခန့်အပ်ထားနိုင်မှုကိစ္စတွေလည်းပါဝင်ပါတယ်လက်ရှိနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုသမ္မတမဖြစ်နိုင်အောင်ကန့်သက်ထားတဲ